ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ဒေသရင်းအခြေစိုက်လှုပ်ရှားနေတဲ့လက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်နေပြီးတော့ထိခိုက်ဒဏ်ရာရသူတွေလည်းအများအပြားရှိနေတယ်လို့ဒေသခံတွေကပြောပါရယ်ကရင်မျိုးသားအစည်းအရုံး KNU တပ်ဖွဲ့တွေနဲ့ PDF ကာကွယ်ရေးတပ်ဖွဲ့တွေကမကြခင်ကတိုက်ခိုက်ထိန်းချုပ်ခဲ့တဲ့ကုံတွယ်ရေးအချက်အချာမြောက်ရီမျိုးကိုအင်အားဖြည့်ဖို့လာတဲ့တပ်တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတာပါကရင်ပြည်နယ်ဘက်ကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောင်မအေးအေးမှလာသတင်းပေးပို့ထားပါတယ်ရှင
်ကရင်မျိုးသားအစည်းအရုံးတပ်မ6ထိန်းချုပ်နယ်မြေဖြစ်တဲ့ကော့ကရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ KNL PDF ပူးပေါင်းတပ်တွေတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးမြောက်ရီမြို့ဘက်ကိုတက်လာတဲ့စစ်ကောင်စီရဲ့အောင်စရစစ်ကြောင်းကလည်းရှေ့မတိုးနိုင်ပဲအထီးကအကြဆုံးနေများနေတယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ
်အဲလက်ရှိတော့ဒီအောင်စရစစ်စင်ကြီးကစစ်ကြောင်းကတော့ဗောနော်ဒီမြောက်ရီကိုတက်လာတဲ့အချိန်ဒီမှာအခုချိန်ကြီးတော့ဒီကျွန်တော်ဒေါနာတောင်းနှောင်းမတော်နိုင်ဘူးနေ့တိုင်းလူလူတိုက်ပွဲတွေဆက်ဖြစ်နေတာဗောနော်သူတို့ဘက်ကတော့လက်လက်ချလေးဝင်လာတော့ထွက်ပြေးတာတော့လက်ရှိရှိနေတယ်။အဲဒီနေ့ရပိုင်းဒီမှာသုံးတော်ကြီးတို့ကတော့နောက်ပြီးတော့လမ်းဟောင်းဘက်တို့အဲသူတို့စစ်ကြောင်းသုံးယောက်ခွဲတယ်လေ။နောက်စစ်ကြောင်းသုံးယောက်ခွဲအဲကျော်ရမှာဒီဇွန်နာတောင်ကြီးဒီအနောက်ဘက်ချမ်းမှာပဲရှိတယ်။ရှိဖို့မတက်လာနိုင်ဘူး။ဟုတ်ကဲ့အချမ်းဆုံးလဲသူတို့ဘက်အချမ်းဆုံးလဲများတယ်။နောက်ပြီးတော့ချမ်းမကြီးလည်းဆက်ပြေးတယ်။နောက်တစ်ခုကသူတို့ကချမ်းမ55ကိုရခိုင်ဘက်ကိုပြန်ဆွဲထုတ်သွားတယ်လို့ကြားတယ်။ဒီစီစဉ်ရေးကိုသူတို့ခင်တော့မပေါက်လာတဲ့အခါကျတော့အဲလက်လျှော့တဲ့အနေအထားမျိုးလည်းမြင်တွေ့လာတာ
ပူပေါင်းတက်တီဘက်ကအခုလိုမျိုးပြောဆိုခဲ့ပေမဲ့စစ်ကောင်စီဘက်ကတော့နှစ်ဖက်တိုက်ပွဲတွေအတွင်းအကြဆုံးအခြေအနေနဲ့ပတ်သက်လို့ဒီရက်အတွင်းမှာသတင်းထုတ်ပြန်တာမရှိသေးပါဘူးကော့ဂရိတ်ဒေသခံတွေရဲ့အပြောအရဂျန်ယာရတဲ့စစ်ကောင်စီတပ်မှုတချို့ကတော့ရန်ကုန်ဘက်ကိုပြန်သေးဆောင်တာတွေရှိပြီးတပ်သားတွေကတော့နေမြေခံစစ်ရုံတွေမှာကုသမှုတွေလုပ်နေတယ်လို့လည်းဆိုပါတယ်တပ်သားတွေတည်ဆုံတာကိုတော့အလောင်းတွေတည်ယူတာတွေမလုပ်တာတွေလည်းရှိနေတယ်လို့လည်းပြောကြပါဗျ။အေဘီလ10ရက်ကျော်ကစပြီးနိုင်ငံတော်အဆင့်အထူးစစ်စင်ရေးဖြင့်အောင်စရစစ်ကြောင်းဟာလက်နဲ့လူရင်းအလုံးအင်းနဲ့ကော့ကရိတ်ကနေစစ်ကြောင်းထိုးလာပြီးမဲ့တလကျော်ကြာတဲ့အထိမြောက်ရီမြို့ကိုမရောက်လာသေးပါဘူး။လက်တလောမှာတော့မြောက်ရီမြို့ကိုနေကြားဆောင်တပ်ကထိန်းထားပြီးအုပ်ချုပ်ရေးရန်များတချို့လဲပတ်နေပြီးမဲ့အပြည့်အဝလဲပတ်နိုင်တာတွေလည်းမရှိသေးပါဘူး။KNU တက်မှ6ထိန်းချုပ်နယ်မြေထဲမှာပဲမေလ17ရက်နေ့ကတော့တပ်ပိုင်းဆိုင်ရာကိစ္စရင်းနဲ့ပတ်သက်လို့ညှိနှိုင်းဖို့အတွက်နယ်မြေခံ KNU နဲ့ DKBA အဖွဲ့ဝင်တို့ဟာဖျားသုံးစုမျိုးမှရှိတဲ့ DGS တပ်ဖွဲ့ဝင်များစခန်းချတဲ့နေအိမ်ဝင်းကိုတွားရောက်ခဲ့ရမှာတော့ DGS တွေထောင်ထားတဲ့စွဲမိုင်းကြောင့်လူ10ဦးထက်မနည်းသေဆုံးတာတွေဖြစ်ခဲ့ပါတယ်။ဒီအတွက်ကရင်တပ်ဖွဲ့တွေအချင်းချင်းကြားတင်းမာနေတဲ့အခြေအနေတွေလည်းပေါ်ပေါက်ခဲ့ရတယ်လို့လည်းပြောပါတယ်။
တော်တယ်ကျွန်တော်တို့ပူစီတူနဲ့ဟိုထိတွေ့တဲ့ပွဲကြီးဆရာတော်စုဘက်မှာဖြစ်တယ်ဆိုတော့အဲသူတို့နဲ့လည်းကျွန်တော်ထင်တယ်ဘယ်လိုပြောမလဲဟိုအရင်ကလိုမျိုးရှိစက်သဘောတူညီမှုကြီးဆက်ရမယ်မထင်တော့ဟုတ်ကဲ့ဆရာတော်စုဘက်မှာအဲ့လိုမျိုးပေါ့နော်ဆွေမျိုးပွဲလို့ကိုပြောရင်းနဲ့သူတို့ဘက်လည်းအထူးကြိုက်တယ်အများကြီးလည်းကြဆုံးတယ်ဆရာအင်းဒီကနေတင်းမာမှုကြီးတော့ဖြည်းဖြည်းရတင်းမာမှုကြီးတော့ဖြစ်လာတယ်
ပြင်ပြည်နယ်အတွင်းကကရင်မျိုးသားအစည်းအရုံးထိန်းချုပ်ရာတပ်မဟာ9ခုအနက်6ခုမှာတော့တိုက်ပွဲတွေပြင်းထန်နေပါတယ်ရှင်